ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တွဋ္ဌရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາမိနစ်30မှ9ນາအထိ16မီတာကီလိုဟတ်13653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်13935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလှောက်တာမဲ့တင်းသိသို့ကွယ်တို့ခန္ဓာကိုယ်ကို
မြုံလင့်ခြင်းတန်တော်တာရှင်များကိုတာယာပျော်ရွှင်ဝဲကောင်းတဲ့နေ့ရက်လေးဖြစ်ပါစေလို့ဆုတောင်းပေးလိုက်ပါတယ်။ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်လေးမှာတောတာရှင်တို့အတွက်အချိန်မမတ်အစားစားခြင်းဆွေကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတာရှင်များရှင်အချိန်မမတ်တမင်းစားတာကအလွန်မှအရေးပါလာပါတယ်။တောတာရှင်တို့အနေနဲ့နာနစ်စားကိုအစာပြေလောက်သာစားခြင်းမဟုတ်ပဲပြည့်ဝစွာစားသုံးပြရမှာဖြစ်ပါတယ်။ဒါကြောင့်နည်းနည်းစားကိုစားသုံးပေးတာကတနေ့တာအတွက်အကောင်းဆုံးအစာဖြစ်စေရပါမယ်။တနေ့နေ့ချင်းအစာစားတာကကျန်းမာရေးကိုအထောက်အကူပြုတာမှန်ပေမယ့်အချိန်အရာတနေ့သုံးချိန်စားဖို့လိုအပ်ကောင်းလိုအပ်လာပါလိမ့်မယ်။ဒီလိုအချိန်မျိုးမှာဆိုရင်တော့အစာကြည်လွယ်တဲ့အစာကိုတတိယအချိန်မှာစားသုံးသင့်ပါတယ်။ဘစ်ကိုတည်တည်ဝလံနဲ့ကွေးကောက်လိုမျိုးအစာတွေကိုစားသုံးတာကညစာအတွက်အသင့်လျော်ဆုံးဖြစ်ပါတယ်အစာတစ်ခုနဲ့တစ်ခုကိုစားသုံးရင်9နာရီကြာစားသုံးပြရမှာဖြစ်ပါတယ်အချိန်မမှန်ထမင်းစားတာကအလွန်အရေးကြီးလာပါတယ်ထမင်းစားခြင်းကိုတိတိကျကျသတ်မှတ်ပြီးစားသုံးပြရင်အကောင်းဆုံးဖြစ်ပါတယ်အထိုင်များသူတွေအတွက်နောက်ကျမှစားတဲ့ညစာကကျန်းမာရေးကိုထိခိုက်စေပါတယ်သတ္တရှင်များရှင်လူများစွာတို့ဟာအိယာဝင်ခံဤအစာစားတဲ့အကျင့်စိုးတစ်ခုကိုကျင့်သုံးကြပါတယ်။အစာအိမ်ဟာပင်မနှိုးရီပြီးဖြစ်တဲ့အတွက်ကုန်ခန်းသွားတဲ့အာအိမ်တွေကိုပြန်လည်ရရှိဖို့အနားယူရန်လိုအပ်ပါတယ်။ဒါကြောင့်တဏိတာအတွင်းစားသုံးတဲ့တတိယအကျင့်စားတာကတော်ယုံတန်ယုံသာစားသင့်ပြီးအိမ်ရာမဝင်းမီနာရီများစွာစောသင့်လာပါတယ်။သောတာရှင်များရှင်အစာအိမ်ကိုတစ်နေ့လုံးအလုတ်များစီယုံသာမကညာအိမ်ချင်းမာလေအစာအိမ်ကိုအနာမပေးပဲအလုတ်ပေးနေမယ်ဆိုရင်တော့အိမ်မက်ဆိုးတွေကိုတညလုံးမြင်မက်စီယုံသာမကနည်းနည်းအိယာထလာတဲ့အခါမှလည်းမအိမသာဖြစ်နေတတ်ပါတယ်။အနာမရတဲ့အစာအိမ်ကအချိန်တို့အတွင်အာအိမ်ကုန်ခန်းသွားပါတယ်။ဒီအချက်ကအစာမကြေမှုရဲ့ရောဂါဆင်းမြစ်ပဲဖြစ်ပါတယ်။အဲဒါကြောင့်ကျမတို့အနေနဲ့လဲလျောက်အနာယူတဲ့အချိန်မှာခန္ဓာကိုယ်ရဲ့တခြားအစိတ်အပိုင်းတွေကအနားယူခွင့်ရသလိုအစာအိမ်လည်းအနားယူရမှာဖြစ်ပါတယ်။အိပ်စက်အနားယူတဲ့အချိန်မှာအစာချက်တဲ့အလုတ်ကိုလည်းရက်ဆိုင်ထားတင်ပါတယ်။အကယ်၍အစာအိမ်ဟာနားချိန်မရဘဲစင်ဆက်အစာချိန်နေရမယ်ဆိုရင်အစာအိမ်အားနည်းလာပြီးခဏခဏအစာစားချင်တာနဲ့နွမ်းလျှမှုတွေကိုခံစားရရှိစေပါတယ်။ဆက်လက်ခံစားရမယ့်ဆိုးကျိုးတွေကတော့အစာအိမ်ဟာလုံလောက်တဲ့အနာမရရှိမှုနှစ်ချိုက်စွာအိပ်မပျော်မှုအာယုံကြောနဲ့အုံနောက်တွေထိုင်မိုင်းတာနနက်စာစားဖို့ခံတွင်းမလိုက်တာမလန်းဆန်းတာအလုတ်လုတ်ဖို့သွက်လက်မှုမရှိတော့တာစတဲ့ဖြစ်ပျက်မှုတွေကိုဖြစ်စေနိုင်ပါတယ်။အဲဒါကြောင့်မို့တောတာရှင်တို့အနေနဲ့အချိန်မမှန်အစာစားတာကိုဂရုတစိုက်ကျင့်သုံးသင့်ပါတယ်။အချိန်မမှန်စားတော့တာကခန္ဓာကိုယ်ကျန်းမာမှုနဲ့စိတ်နှလုံးငြိမ်သက်မှုကိုရရှိစေပါတယ်။အစာကျူတာနဲ့အချိန်မမှန်အစာမစားမှုတွေကခန္ဓာကိုယ်ကျန်းမာရေးကိုထိခိုက်စေပါတယ်။ အဲဒါကြောင့်အတ္တစိတ်သဘောအတိုင်းစားသောက်မှုမပြုဘဲအချိန်မမှန်အစားစားခြင်းအမှုကိုဂရုတစိုက်ကျင့်သုံးကြပါစို့ဆိုပြီးတော့တိုက်တွန်းအားပေးလိုက်ရပါတယ်ရှင်။သောတာရှင်များတို့လည်းအချိန်မမှန်အစားစားခြင်းအပြင်ကျန်းမာပျော်ရွှင်တဲ့ဘဝများကိုရရှိပိုင်ဆိုင်နိုင်ကြပါစေ။အချိန်မမှန်စားသုံးခြင်းအပြင်စိတ်ဓာတ်ခွန်အား၊ကာယခွန်အား၊ညာနာခွန်အားများတိုးပွားကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်။သောတာရှင်များအားလုံးကိုယ်စိတ်နှပြရှင်လန်းချမ်းမြေကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင
်။
ရှင်များရှင်တရားဒေသနာတော်ကိုသိခါရောယတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။မင်္ဂလာရှိတဲ့နေ့သင်ပါလို့ရှင်ချက်တော်မိတ်ဆွေတို့ဖရားရဲ့ဂုဏ်တော်ကိုအတူတကွချီးမွမ်းကြရအောင်။ယခုချိန်ကမှလည်းပဲနှုတ်ကပတ်တော်အားဖြင့်ကျွန်တော်အားလုံးခံယူကြပြီးတော့ဖရားပေးတဲ့နှုတ်ကပတ်တော်အားဖြင့်ဝိညာဉ်ခွန်အားတိဆောက်ကြပါစို့။ဒီကနေ့မှလို့ရှင်လည်းချက်တော်မိတ်ဆွေတို့ကိုပေးသွားခြင်းတဲ့သတင်းစကားကတော့တမချန်းသာတော့တဲမှာဆိုရှင်ကာယောဂါနဲ့ပတ်သက်ပြီးတော့ဘလို့ဖော်ပြထားတယ်လဲဆိုတဲ့အချက်လက်တွေကိုဆက်လက်ပြီးတော့ကျွန်တော်တင်ပြသွားမှာဖြစ်ပါတယ်ချက်တော်တမမိတ်ဆွေပေါင်းတို့နောက်ကပါတော့တမချန်းသာတဲမှာဆိုရှင်ကာယောဂါဒါမှမဟုတ်ရင်လည်းပဲအဲ့ဒီစကလုံးနဲ့အတူတဲ့စကလုံးများကိုအချိန်ပေါင်း80နဲ့တစ်ချိန်အသုံးပြုထားပါတယ်နော်ကာယောဂါဆိုတာကတော့ကျွန်တော်တို့လူမှုပတ်ဝန်းကျင်တစ်ခုလုံးအားရုပ်တည်းရဲ့ဒါမှမဟုတ်ပဲနဲ့ချက်ချင်းသိစေနိုင်တဲ့ကုသယောဂါလို့လည်းဆိုလိုခြင်းဖြစ်ပါတယ်เนาะအဲ့ဒီကာယောဂါဆိုတဲ့စကားလုံးကဆိုရှင်မတူညီတဲ့နီလန်၃မျိုးဖြင့်လည်းပဲဖော်ပြပေးထားပါတယ်တခါတည်းညမှာအဲ့ဒီကာယောဂါဆိုတဲ့စကားလုံးဟာအပြည့်နဲ့ပြေးဝနေတဲ့လောကကြီးပေါ်မှာဖြစ်ပေါ်နေတဲ့ယောဂါမျိုးလို့ဆိုလိုခြင်းလည်းတွေ့ရမှာဖြစ်ပါတယ်ဥပမာအားဖြင့်ကြည့်မယ်ဆိုလို့ရှင်ယောဘရဲ့အသက်တာကိုကျွန်တော်ကြည့်ကြပါစို့ယောဘကဆိုရှင်သူ့ရဲ့ခေါင်းပြားကနေမှခြေဆုံးထိကာယောဂဝိညာဉ်ကိုခံစားရလောက်အောင်ယောဘလည်းပဲအပြစ်များစွာပြုတ်ခဲ့ရသလားစဉ်းစားကြည့်ပါနော် ယောဘအနေနဲ့ဘုရားသခင်ရှေ့မှာဖြောင်းပတ်တဲ့သူတယောက်ဖြစ်တယ်ဘုရားကိုယုံကြည်တဲ့သူတယောက်ဖြစ်တယ်ဒါပေမဲ့လည်းပဲသူ့ရဲ့ခေါင်းကနေမှာခြေဆုံးထိအဲ့ဒီကံယောဂါကိုမချိမငံခံစားရလောက်အောင်ယောဘမှာအပြစ်တွေအများကြီးရှိနေသလားသူ့ရဲ့အတ္တမွေးမှန်းချောင်းအလုံးအလုံးသူ့ရဲ့မိသားစုဝင်များသူ့ရဲ့အိမ်နဲ့သူ့ရဲ့ပတ်ဝန်းကျင်အရာအလုံးကပျက်စီးခြင်းတို့မှာဆိုရှင်ဘုရားသခင်၌တာဝန်ရှိပါသလားချစ်တော်မိတ်ဆွေပေါင်းတို့လုံးဝမရှိပါဘူးเนาะစာတန်ဟာဒီနာကျင်မှုနဲ့ယောဂါဝိညာဉ်များအလုံးရဲ့နောက်ွယ်မှာကျိုးကင်နေခြင်းဖြစ်ပါတယ်เนาะယောဘရဲ့တွေ့ကြုံကိုပြောရမယ်ဆိုရင်တမန်ကျမ်းစာထဲမှာစာရန်သည်ထာဝရဘုရားထံတော်မှထွက်သွား၍ယောဘဤခြေဘဝမှသည်ဥထိတ်တိုင်အောင်တဲ့သို့သောအနေစိမ့်တို့ကိုပေါက်စီဤဆိုပြီးတော့ယောဘဝိထုခန်းကြီး2ပိုက်ငယ်ခုနှစ်မှာဖော်ပြထားပါတယ်ဘာကြောင့်များဘုရားသခင်ဟာလို့ရှင်ယောဘအာထုခဲ့သို့ယောဂဝေဒနာကိုခံစားစေဖို့ရန်အတွက်စာတန်ကိုခွင့်ပြုလိုက်ရတယ်ကျွန်တော်တို့အနေနဲ့ဖယားသခင်ရဲ့မူလအစီအစဉ်ဖြစ်တဲ့ကျမ်းမာခြင်းနဲ့ပြည့်စုံကြွယ်ဝခြင်းနဲ့သွေဖယ်သွားတဲ့ဒီကကဘာကြီးပေါ်မှာနေထိုင်လျက်ရှိပါတယ်ဒီကဘာကြီးပေါ်မှာတို့ရှင်ယောဂပိုးမွားများတွေဗိုင်းရပ်စ်တွေအခြားသောပိုးမွားများနဲ့ပြည့်နှက်နေတဲ့ဒီကဘာကြီးဖြစ်ပါတယ်နော်တိုင်းနိုင်ငံများကိုကြည့်မယ်လားဗေဒီယားမှာယောဂဗျာနဲ့ကင်းတဲ့နေရာနိုင်ငံဆိုတာမရှိပါဘူးချစ်တော်မိတ်ဆွေပေါင်းတို့တိုင်းနိုင်ငံအားလုံးကတို့ရှင်လူမှုအဖွဲ့အစည်းအားလုံးပေါ်တို့အကျိုးသက်ရောက်မှုရှိနေတဲ့ဒီကတ်ယောဂါများတို့ကတို့ရှင်ကဘာကြီးကိုဖုတ်ဖုတ်ညက်ကြည့်အောင်ဖြည့်ဆည်းနေပါတယ်ဖရာသခင်ကအချိန်တိုင်းစာရန်ရဲ့တိုက်ခိုက်မှုများမှာတို့ရှင်ဂျားဝင်ဆွတ်ဖက်ခြင်းမပြုပါဘူးဒါပေမဲ့လည်းပဲအဲ့ဒီတိုက်ခိုက်မှုအားလုံးထဲမှာဖရားသခင်ကတော့ရှင်ကျွန်တော်တို့နဲ့အတူအမြဲရှိနေတဲ့ဖရားဖြစ်ပါတယ်။ဖရားသခင်ကကျွန်တော်တို့အားခွန်အားကိုပေးဖို့ရန်အားပြည့်နေသိဖို့ရန်နဲ့ထောင်းမှကိုညီဖို့ရန်အမြဲတမ်းအစဉ်အသင့်ရှိတဲ့ဖရားဖြစ်တယ်ချစ်တော်မိတ်ဆွေတို့။ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာမကြာခဏဆိုသလိုပဲဘဝရဲ့အခက်ခဲဆုံးအချိန်များမှာကျွန်တော်တို့ကတော့ရှင်ဖရားသခင်ကိုပုံမှုပြီးတော့ရှာဖွေတတ်ကြပြီးတော့ကောင်းခင်နိုင်ငံတော်ကိုပုံမှုပြီးတော့နှက်ဆိုင်စွာစိတ်ဆွဲလန်းတတ်ကြပါလေချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့အသက်တာမှာတခါတရံမှာယောဂဗျာတွေနဲ့ရင်ဆိုင်တိုက်လန်ရတဲ့ခါမှာကျွန်တော်အခက်ခဲတွေနဲ့တွေ့ကြုံတွေ့ရတဲ့ခါမှာကျွန်တော်တို့မှာဆိုရှင်အချားကိုးကွယ်ရခိုးကိုးရမရှိတော့တဲ့ခါမှာကျွန်တော်ဘာကိုပို့ပြီးတော့အားကိုးလာကြတယ်ဘုရားရှင်ကိုကျွန်တော်ပို့ပြီးတော့တန်တလာကြတယ်ပို့ပြီးတော့ဆူတောင်းလာကြတယ်အသင်းသူအသင်းသားတွေအခြားသောသူများတွေကိုလည်းပဲငါတို့မိသားစုတဲ့ငါတို့မိသားစုမှာငါအဲ့အတွက်တော့ဆူတောင်းပေးပါငါဒီမှာတို့ရှင်ဒုက္ခရောက်နေပြီငါခံစားနေရတဲ့ကတ်ဆိုးကြောင့်ငါမှတို့ရှင်အယံနာချင်းနေပြီဆူတောင်းပေးကြပါကျွန်တော်တို့အားလုံးကတစ်ခါလေကျွန်တော်ဒုက္ခရောက်လာတဲ့ခါမှာအကြီးအကျယ်အခက်အခဲတွေနဲ့ရင်ဆိုင်ရတဲ့ခါမှာကျွန်တော်ဘာဖြစ်လာလဲဘုရားရှင်ကိုသတိကြလာတယ်ဟုတ်ဒါကြောင့်တမန်ကျမ်းစာထဲမှာဘာဖြစ်လဲမကြာခဏဆိုသလိုကျွန်တော်ရဲ့ဘဝအခက်အခဲဆုံးချိန်များမှာကျွန်တော်ဘာဖြစ်လဲဖျားကိုပုံမပြီးတော့ရှာဝေးလာတတ်ကြတယ်။ကောင်းငင်နိုင်ငံတော်ကိုပြုံမနဲ့ရှိုင်းမှုတွေကိုလည်းပဲဆွဲလန်းတတ်ဖို့ရန်ဖြစ်ပါတယ်။ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဒီယောဂဗျာဆိုးချိုးတွေကဖျားသခင်ကကျွန်တော်တို့ကိုခွင့်ပြုတာမဟုတ်ဘူး။ဒီယောဂဗျာတွေအားလုံးနာချင်းဝေဒနာတွေဖျားနာချင်းဝေဒနာတွေကျွန်တော်ရဲ့အသက်တာမှာဆိုရှေအခက်ခဲဝေဒနာတွေအားလုံးကဘာကြောင့်ဒီလိုမျိုးအရာကိုခံစားဖို့ရန်အတွက်ဘသူကလှုပ်တာလဲစာရမဏတ်ကဒီຢာကိုကြိုးကင်ပြီးတော့အမြဲတမ်းလှုပ်ရှားနေတာဖြစ်ပါတယ်။ဒါဒီနေ့ချက်တော်မိတ်ဆွေပေါင်းတို့ကျွန်တော်ရဲ့အသက်တာမှာကဘာကြီးကတို့ရှင်အလုံးအမပဲဘယ်နေရာပဲသွားသွားကျွန်တော်ရဲ့အသက်တာမှာကတ်ယောဂာနဲ့လွတ်တဲ့နေရာဆိုတာတနေရာမှမရှိပါဘူး။အဲ့ဒီတနေရာမှမရှိတဲ့နေရာမှာကျွန်တော်အားလုံးကသွားလာလှုပ်ရှားနေရတဲ့ခါမှာနေ့စဉ်နေ့ရက်များတိုက်လန်နေရတဲ့ဒီယောဂဗျာဆိုးချိုးတွေကတ်ယောဂတွေရှားတယ်မှာကျွန်တော်စိတ်ပြည့်အားငယ်ဖို့မဟုတ်ဘူးဘုရားသခင်ကပဲလေအမြဲတမ်းကျွန်တော်ကိုကူညီဖို့ခွန်အားပေးဖို့ရန်အားပေးနေသိဖို့ရန်ထောင်းမဖို့ရန်အတွက်အမြဲတမ်းအစဉ်သိရှိတဲ့ဘုရားဖြစ်တယ်အချိန်တိုင်းမှာကျွန်တော်နဲ့အတူရှိတဲ့ဘုရားဖြစ်တယ်အဲ့တော့ယနေ့ကျွန်တော်အားလုံးကအားငယ်စရာမလိုဘဲနဲ့အချိန်တိုင်းနေရာတိုင်းကျွန်တော်နဲ့အတူရှိပြီးတော့ကျွန်တော်တို့ကိုထောင်းမနှစ်သိမ့်အားပေးကိုညီမဲ့အစင်သစ်ရှိတော်မူတဲ့ဘုရားကိုပဲကျွန်တော်အားလုံးကစိတ်လုံးကျွေးမဲ့နဲ့ကိုးစားကြရအောင် စိတ်နှလုံးကျွမ်းမဲ့နဲ့ယုံကြည်ကိုးစားပြီးတော့ကျွန်တော်အသက်တာကိုတည်ဆောက်ကြရအောင်ဘဝရဲ့ခက်ခဲပြဿနာအလုံးကဖျားရှင်ဖြေရှင်ပေးနိုင်တာဖြစ်တယ်ကျွန်တော်တို့နဲ့အတူအမြဲတူရှိတာကဒီဘဝရဲ့မှာတော့ရှင်အတိုက်ခိုက်အလုံးများတဲ့ကနေမှဖျားသခင်ကကျွန်တော်တို့နဲ့အတူအမြဲရှိတဲ့ဖျားဖြစ်ပါတယ်အဲ့တော့ဖျားကိုယုံကြည်ကိုးစားခြင်းအပြင်ယနေ့ကျွန်တော်ရဲ့အသက်တာမှာတော့ရှင်ဖျားနဲ့အတူမွေးလျောခြင်းအပြင်စိတ်ငြိမ်သက်ခြင်းကိုယ်ဤဝမ်းမြောက်ခြင်းနဲ့ကျွန်တော်အလုံးစေယောကိုပါကျမ်းမှာရှင်လန်းပြီးတော့ဘုရားရဲ့ဂုဏနာမတော်ကိုအတူတကွချီးမွမ်းရင်းနဲ့ရှေ့ဆက်လျမြတ်တတ်တဲ့လျှောက်လုံးကိုကျွန်တော်အားလုံးရှောင်းလန်းကြပါစို့လို့အားပေးတိုက်တွန်းနေကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားကောင်းကြီးချပေးပါစေခိတ္တခဏဆုတောင်းကြပါစို့အတကောင်းငင်ပေါ်၌တရှိမောထရရှင်ဖာဘုရားဒီနေ့ကကဘာလောကကြီးကိုဖို့ဖို့ညက်ကြည်အောင်စာရမဏတိအမျိုးမျိုးဖြစ်သားမိအပေါင်းတို့ဒီကဘာကြီးကိုထုထောင်းနေပါတယ်အဖဘုရားသားမီးပေါင်းတို့ဒီလည်းပဲစာရမဏရဲ့ဤကဲ့သို့လှုပ်ဆောင်မှုတွေနဲ့ရင်ဆိုင်ရတဲ့အခါမှာယောဘကဲ့သို့တည်ကြည်သောတတ်တာဖြင့်ကိုရှင်ဖျားကိုဖန်ရမ်းတဲ့သားသမီးများဖြစ်စေတော်မူပါယောဘကိုခြေဆုံးကနေမှခေါင်းဆုံးတိုင်အောင်အနာတရကပ်ဘေးနဲ့လှုပ်ဆောင်ခဲ့သောသူဟာစာတန်ပဲဖြစ်ပါတယ်ဒီစာတန်ရဲ့ကြိုးကင်မှုကိုခံစားရပေမဲ့ကိုရှင်ဖျားဘဘက်တော်မှာမယက်တည်တဲ့ခဲ့တဲ့အခါမှာကိုယ်ရဲ့ကောင်းကြီးစုကျေးဇူးမြောင်များစွာခံစားရပါတယ်ဒီနေ့သားသမီးအပေါင်းတို့ဒီလည်းပဲဒီတကက်ကဘာကြီးတဲမှာကတ်ယောဂအမျိုးမျိုးပြင်စာတန်လှုပ်ဆောင်နေတဲ့ခါမှာဒီအချင်းရာတွေတဲကနေမှာသားမျိုးဒီယုံထွက်နိုင်ဖို့ရန်အတွက်ခံစားနေရတဲ့ခါမှာလည်းပဲစိတ်ပြဲအားလျော်ခြင်းမရှိဘဲနဲ့ကိုရှင်ဘက်တော်၌သစ္စာရှိစွာကိုရောကိုယုံကြည်အားကိုးခြင်းအပြင်ကိုရောထံကလာတဲ့ကောင်းကြီးမင်္ဂလာတက်တာပျောက်ကင်းခြင်းခွင့်ကိုရရှိပြီးတော့ရောက်တိုင်းဝမ်းမြောက်နိုင်ခြင်းဖို့လုံငါကိုယ်တော်ဘုရားကိုစိတ်လုံးကျွမ်းမဲ့ကိုးစားယုံကြည်သောသားမျိုးများဖြစ်ဖို့မဆာ၍ကောင်းချီးပြတော်မူကြောင်းမြတ်တော်တော်ယေရှုရဲ့နာမတော်ကိုမြည်ပြုပြီးဆုတောင်းပါတယ်ဖာဗျာအာမင
်ဝိုးယာလိတ်ချန်ခန်းကြီးစက်နေတဲ့ကတည်င်းစကားလေးပါအားလုံးဒါတော်ယာမင်းကိုကြောက်ရွံ့၍ချီးမွမ်းကြလောတရားစီရင်တော်မူသောအချင်းရောက်လာပြီအကောင်းကင်မြေကြီးသမုတ်တရားဆန့်ရည်ကိုဖန်ဆင်းတော်ထာဝရဘုရားကိုကိုးကွယ်ကြလော Yeah ကောင်းကင်တမန်တပါးကလည်းတိပေးဟောပြောနေဘာဘလုံမြို့ကြီးပြိုလဲပြီဘာဘလုံမြို့ကြီးပြိုလဲပြီမတရားသောစိတ်တော်စပြည့်ရည်ကိုလူမျိုးအပေါင်းတို့အားတိုင်လေပြီးတော့ဘာဘလုံပြိုလဲပြီခြင်းသူဒီပါရဲ့ဒီအောင်သူယုံကြည်ကိုယ်ဝယ်သူမာနရဲ့အမတ်တစိမ့်လက္ခဏာယုံကြည်လက်ခံသူထောင်တော်ပြအမြတ်တော်သာလောင်ကျွမ်းလို့မိုက်တဲ့ငင်းစေခြင်းကိုခံရလေပြီ Hey
မင်္ဂလာပါကလေးတို့ရေဒီနေ့မှာတော့ရရှင်ကောင်ကင်ဝေးအောင်ဆိုတဲ့ပုံမြင်လေးကိုပြောပြမယ်နော်တတိဆိုပိုသည်မရှိလိုသည်သာရှိဆိုတဲ့စကားကိုကလေးတို့ကြားဘူးကြတယ်မဟုတ်လားကွယ်ဒီစကားလေးတိုင်းပဲနေ့စဉ်နဲ့အမျှပြုမှုပြောဆိုသွားလာနေတိုင်းတောက်စားစားသုံးမှုအမျိုးမျိုးပြုလုပ်နေရတဲ့လူတွေအတွေ့တတိတရားဆိုတဲ့အရာကအင်မတန်အရေးကြီးတယ်ကွယ်တခါတလေမှာပေါ့ပေါ့ရော့ရော့နေပြီးတတိမထားမိတာကြောင့်ရာတောင်ရခဲလူဘဝကြီးကိုတောင်စွန့်သွားရတဲ့အဖြစ်တွေလဲရှေ့မှာရှိခဲ့ဘူးတယ်။ဒါကြောင့်ဒီလိုအဖြစ်ဆိုမျိုးနဲ့မကြုံရလေအောင်ကလေးတို့ရဲ့အနီးတစ်ဝိုက်မှာအမြဲရှိနေတတ်တဲ့အန်ရဲ့ကောင်းတကောင်းအကြောင်းဝေးမြပြောပြခြင်းနဲ့ကွယ်။အဲ့ဒီအကောင်ကတော့ရင်ကောင်ပါပဲကလေးတို့ရေ။ရင်ကောင်ဟာဘာအတွက်ကြောင့်ကလေးတို့အတွက်အန်ရဲ့ကောင်းဖြစ်ရတယ်လဲလို့သိချင်နေမှာပေါ့။ရင်ကောင်ဆိုတာအင်းဆက်ပိုးတစ်မျိုးပါပဲ။အခြားသောတရားလိုပဲဖုန်နဲ့အမဆိုပြီးရှိကြတယ်။ရင်းမတကောင်ဟာသူ့ရဲ့ဘဝတသက်တာမှာအနည်းဆုံး၅ချိန်၆ချိန်လောက်ဥဥနိုင်တယ်ကွ။ရင်းမတကောင်တစ်ခါဥလို့ရှိရင်အကောင်ပေါင်း6000အထိပေါက်ပွားရှင်သန်နိုင်တယ်။ရင်းတွေဟာအင်းဆက်ပိုးကောင်တွေထဲမှာအနည်းပတ်ဆုံးအကောင်လို့ပြောရင်လည်းရတယ်ကွ။ဘာကြောင့်လဲဆိုရင်သူတို့ဟာမစင်တွေအပုတ်ကောင်တွေအမိုက်တွေပြည်တဲအနာတွေလိုအညီနဲ့အပုတ်နဲ့ရှိတဲ့အရာတွေမှာပဲနေတက်ပြီးအဲ့ဒီအညစ်အကြေးတွေကိုပဲစားတောက်တတ်တာကြောင့်ပဲအပုတ်နဲ့တခုခုရပြီဆိုတာနဲ့အပုတ်ရှိရာအရက်ကိုအရောက်သွားတတ်တယ်တောက်စားကြတယ်အစာစားတဲ့အခါမှာလဲစားလိုက်ပြန်အန်ထုတ်လိုက်စားလိုက်ပြန်အန်ထုတ်လိုက်လှုပ်တတ်ကြတယ်အပုတ်ကောင်ပေါ်မှာနားပြီးတော့မှစားကြတဲ့အခါအဲ့ဒီအပုတ်ကောင်ရဲ့အရေတွေပိုးမွှားတွေအညစ်အကြေးတွေကရင်ကောင်ရဲ့ခန္ဓာကိုယ်နဲ့အတောင်တွေမှာပါလာတတ်ကြပြန်တယ်ကလေးတို့ရေတဖန်အဲ့ဒီရင်ကောင်တွေဟာကလေးတို့ရဲ့နှက်ခမ်းတွေအနာတွေပြီးတော့ထမင်းဝိုင်းတွေပုဂံတွေမှာလာနာတက်ကြတယ်။ဒီတော့သူတို့နဲ့အတူကပ်ပါလာတဲ့အရည်တွေယောဂပိုးတွေဟာကလေးတို့စီရောက်လာပြီးနှီးမျိုးစုံနဲ့ကလေးတို့ရဲ့ခန္ဓာကိုယ်ထဲရောက်သွားတဲ့အခါကလေးတို့တွေဖြားကြနာကြယောဂတွေခံစားရကြပြန်တာပေါ့။ရင်ကောင်တွေကြောင့်အများဆုံးဖြစ်တတ်တဲ့ယောဂတွေကတော့ဝမ်းနဲ့ပတ်သက်တဲ့ယောဂတွေပဲ။ကာလဝမ်းယောဂအထက်လန်းအောက်ရှယ်ယောဂဝမ်းကယောဂစတာတွေပေါ့နောက်ပြီးဝဲနာတွေမျက်စိနာတာတွေလည်းဖြစ်တတ်ကြတယ်ဒါကြောင့်ရင်ကောင်တွေကိုပေါ့ပေါ့တွေးပြီးရှော့တွက်ထားလို့မရဘူးကံဆိုရင်သူတို့ကြောင့်ကလေးတို့ရဲ့အသက်ပါဆုံးရှုံးသွားနိုင်တယ်ပတ်ဝန်းကျင်မှာဝမ်းယောဂဖြစ်ပြီးကလေးတွေသိဆုံးသွားတဲ့အကြောင်းကြားသိနေရတယ်ဒီလိုအဖြစ်မျိုးနဲ့မကြုံရလေအောင်ကာကွယ်ဖို့ကနီးတနည်းပဲရှိတယ်ဒါကတော့ရင်ကာကွယ်နှိမ်နှီးရေးလုပ်ဖို့ပဲရင်တွေကိုနှိမ်နှင်းဖို့အတွက်ကကလေးတို့ကိုယ်တိုင်စီကံရှိဖို့ပဲလိုတယ်လေအမိုက်တွေကိုစနစ်တကျစွန့်ပစ်မယ်စားကျွင်းစားချင်ထမင်းကျန်ဟင်းကျန်တွေကိုစနစ်တကျရှင်းမယ်ထမင်းပကံဟင်းပကံတွေကိုတတ်နှံ့ရှင်းရှင်းထားမယ်ဒီလိုတွေလုပ်ရုံနဲ့ရင်ကောင်တွေကိုနှိမ်နှင်းနိုင်တယ်ရင်ကောင်တွေရဲ့အားစေးကအပုံနှံ့တွေဆိုတော့အဲ့ဒီဟာတွေမရှိရင်သူတို့အသက်မရှင်နိုင်ဘူးအမိုက်တွေကိုစနစ်တကျပြတ်တဲ့အတွက်ကြောင့်ကလေးတို့အိမ်အနီးနားမှာတာယာလပလာမယ်။စားကျင်းစားချက်တွေကိုရှင်းလင်းမှုအခက်အခဲရှိနေရင်ပြီးရင်ပြီးရောသဘောနဲ့တွေ့ရနေရမှာပုံမလောင်ရဘူး။အပင်တွေအောက်မှာမြုပ်ပေးလို့ရတယ်။အညစ်အကြေးတွေလည်းကင်းအပင်လည်းအာဟာရတူအရိပ်လည်းပူရတာပေါ့။ရင်ကောင်လည်းပျောက်တယ်ပေါ့။ကဲကြည်စမ်းမအောင်တစ်ချက်ခုံယုံနဲ့အချက်ပေါင်းများစွာပြတ်သွားတယ်မဟုတ်လား။ဖြစ်ချင်ရဖြစ်ပြစ်မယ်ဆိုတဲ့တကူကောင်းစိတ်နဲ့စွန့်ပစ်ပစ္စည်းတွေကိုစွန့်တာပဲဖြစ်ဖြစ်မရည်ရွယ်ပဲပစ်တာပဲဖြစ်ဖြစ်ဒီလိုလောက်ရက်တွေဟာတူတယောက်အတွက်မှမကောင်းဘူးဆိုတာကိုကလေးတို့သိထားရမယ်နော်တတိလက်လွတ်ငက်တောင်ကျွတ်တဲ့တတိလွတ်သွားတဲ့ငက်ကအတောင်လေးပဲကျွတ်တာလူတွေကြတော့တတိတစ်ချက်လွတ်ပြီးပေါ့ပေါ့ရော့ရော့လှုပ်ရင်အသက်ပါကျွတ်သွားနိုင်တယ်ကွယ်ဒီတော့လောကမှာဘေးရာကိုမှပေါ့လျှော့နေလို့မဖြစ်ဘူးနောက်ဆုံးအနေနဲ့ပြောချင်တာကလူတွေအတွက်ကျမ်းမာရေးကအရေးကြီးပါတယ်။ကျမ်းမာရေးကောင်းမှလှုပ်ချင်တာတွေကိုအကောင့်ထဲပို့နိုင်မယ်။ဒါကြောင့်ကျမ်းမာရေးကောင်းဖို့အတွက်အစစရာရာကိုတတိထားပြုမှုနေထိုင်စားတောက်တတ်ဖို့လိုတယ်။ရင်ကောင်းတွေကိုသိငယ်တဲ့အကောင့်လေးတွေလည်းဘလောက်အနည်းရှိတယ်ဆိုတာကလေးတို့သိကြပြီမလား။ဒါကြောင့်ရင်ကောင်းတွေကိုနှိမ်နှင်းရင်မိမိတို့ရဲ့ပတ်ဝန်းကျင်ကိုနေခြင်းစပယ်ဖြစ်အောင်လှပတာရအောင်ဖန်တီးကြရမယ်။ဒီလိုဖန်တီးရမှာတဦးတယောက်ထဲနဲ့တော့မရဘူး။အများနဲ့လုတ်ကန်ရမယ်ဒါကြောင့်ပတ်ဝန်းကျင်ကလူတွေလည်းပူပေါင်းပါဝင်လာအောင်ဆွဲခေါ်ဖို့လိုပြန်နေဒီတော့မိမိတည်ထားတာတွေကိုသူတို့တွေကိုပြန်မျှဝေတဲ့နည်းနဲ့ဆွဲခေါ်ရမယ်ဥပမာပြောရရင်တော့ကလေးတို့ကရင်ကောင်ရဲ့အန်ရဲကိုတည်ထားတယ်ဆိုရင်အခြားသူတွေကိုပြန်ဝေမျှပေးရမယ်ဒါမှသူတို့လည်းတွေးတောဆင်ခြင်ပြီးသူတို့ကျမ်းမာရေးအတွက် ပူပေါင်းပါဝင်လာမှာဒီလိုနဲ့တအိမ်နဲ့အိမ်တရက်ခွဲ့တရွာတမျိုးကဆလို့တနိုင်ငံလုံးပြည်သူတွေပူပေါင်းပါဝင်လှုပ်ဆောင်လာရင်ယင်လဲကင်းဘေးအန္တရာယ်တွေလည်းပျောက်ပြီးအေးချမ်းသာရလာတဲ့ပတ်ဝန်းကျင်မှာကလေးတို့အားလုံးတက်ထက်ဆုံးပျော်ပျော်ရွှင်ရွှင်နဲ့နေသွားရမှာပေါ့ကွယ်အခုတင်ဆက်ပေးသွားတာကတော့အောင်ပင်လဲလူမှုဝန်ကျင်မဂ္ဂဇင်းအတွဲ၁၁အမှတ်၆၈မှာစာရေးသူဆွေမြင့်ရေးသားထားတာကိုဘူးတုတ္တရစီရင်ပြန်လဲတင်ဆက်ပေးခြင်းဖြစ်ပါတယ်ရှင်တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွားချင်းမြင့်ပေးมาဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။